စစ်ကောင်စီဖမ်းဆီးသွားတဲ့မွန်ပြည်နယ်ဘီလင်းမြို့နယ် NLD ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းရဲ့ရုပ်အလောင်းကိုလက်ပြန်ကြိုးတုပ်ပြီးတော့ဒီဇူလိုင်လ6ရက်နေ့မှာပြန်တွေ့ခဲ့ရတယ်လို့မိသားစုနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။သူနဲ့အတူအဖမ်းခံရတဲ့အခြားပါတီဝင်2ဦးရဲ့ရုပ်အလောင်းတွေကိုလည်းခြေလက်တွေခုတ်ဖြတ်ထားတာနဲ့အတူတူဖို့တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းသူတို့ကိုစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်ခဲ့တာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရသူကတော့တုံ့ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင
်။ဘီလင်းမြို့နယ် NLD ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းနဲ့နောက်ထပ်ပါတီဝင်2ဦးဖြစ်သူဥပန်းမြင့်ဦးကုတ်ကူမောင်နဲ့ရွာသား2ဦးအပါအဝင်စုစုပေါင်း4ဦးဟာပြီးခဲ့တဲ့ဇွန်လ22ရက်နေ့မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တူပြီးတော့ပြစ်ခတ်ဖမ်းဆီးတာခံခဲ့ရတယ်လို့သူတို့နဲ့လုတ်ဖို့ကင်ဘက်တွေကပြောပါတယ်ဒီလိုမျိုးဖမ်းဆီးခံရပြီးတော့18ရက်အကြာမှာပါတီဥက္ကဋ္ဌရဲ့အလောင်းကိုပြန်တွေ့ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပါတယ်စစ်ကောင်စီကဖမ်းဆီးသွားပြီးတဲ့နောက်အခုလိုမျိုးရုပ်အလောင်းတွေတွေ့ခဲ့ရတဲ့ကြောင့်စစ်ကောင်စီတပ်ရဲ့လက်ချက်ဖြစ်တယ်လို့မိသားစုတိုင်းဝန်ကယူဆကြပါတယ်ဒါပေမဲ့လည်းသူတို့နှစ်ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်တာမရှိဘူးလို့စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ်
လွတ်တော်အမတ်နဲ့ပတ်သက်ပြီးပြောရတာလွတ်တော်အမတ်ကြီးအဲ့ချိန်ဒီကျွန်တော်ဥပဒေပေါင်းတွေမှာနေထိုင်ကြတဲ့လူဖြစ်တယ်။ဒါဒီနဲ့ပတ်သက်ကြောရနော်လုံနိုင်တဲ့အဖွဲ့အစည်းတွေဖွဲ့စည်းသွားတဲ့အားလုံးတည်ကြီးဖြစ်တယ်။ဒါနဲ့ပတ်သက်ကြောဒီဥပဒေပေါင်းတွေမှာနေနေတဲ့အလေဒီလွတ်တော်အမတ်တွေပေါ့နော်။အလေဒီလွတ်တော်အမတ်တွေကိုဆိတ်ချောက်နေတဲ့အဖွဲ့တွေရှိတယ်။ဒီအဖွဲ့တွေကအကြီးလက်ကြီးအဖွဲ့တွေရုပ်ပြပြောင်းကြနေတဲ့အဖွဲ့တွေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။
စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလိုပြောပေမဲ့ဘီလင်းမြို့နယ်ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပို့မ905ကကြီးနဲ့အမှုဖွင့်ခံထားလို့တင်းရှောင်နေရသူဖြစ်ပါတယ်။ဒီတပ်ဖြတ်ခံမှုအပေါ်မှာစစ်ကောင်စီဘက်ကညှဉ်းဆဲထားပေမဲ့မိသားစုဝင်တဲ့နှီးဆက်သူတွေကစစ်ကောင်စီလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့အခိုင်အမာပြောဆိုနေပါတယ်။ဦးကျော်မျိုးမင်းအလောင်းတွေ့ခဲ့တဲ့ပုံစံနဲ့ပတ်သက်လို့ကိုယ်တိုင်တွေ့ရှိသူကြေးရွာသားတွေကိုကူကာပြီးတော့မိသားစုဝင်တဲ့နှီးဆက်သူတွေကအခုလိုပြောပါတယ်။
ဘာကြီးကကြဲအနိမဆန်းဆန်းသူတို့အားလုံး NLD ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းရဲ့ဥပမ်းမင်းရဲ့ကိုကိုမောင်ရွာသားတူရဲ့ဦးကျော်မျိုးမင်းအလောင်းကတော့ဒီနေ့မှပြန်တွေ့တာပေါ့ဥကျော်မျိုးမင်းအလောင်းကလည်းပြည့်စုံနေပါပြီလက်ပြန်ကျိုးတွေထုတ်ထားတယ်လက်ပင်တွေလည်းကျိုးထုတ်ထားတယ်နောက်ပြည့်ရဲ့မျက်နှာကိုကြတော့ဒီရေမြောင်းထဲမှာမှောက်ရပေါ့နော်ရေညှစ်ထားတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးဖြစ်ဖြစ်တွေ့ရမှာ
ကိုရင်တွေ့ရှိသူကြဲရွာသားတွေကတော့ VOA ကတည်းရဲ့ဆက်သွယ်လို့မရခဲ့ပါဘူးဦးကျော်မျိုးမင်းနဲ့အတူဖမ်းဆီးခံရတဲ့အခြားပါတီဝင်2ဦးဖြစ်တဲ့ဥပန်းမြင့်နဲ့ဥကုကုမောင်တို့2ဦးကိုလည်းခြေလက်ခုတ်ပြတ်ပြီးတော့မြေမြုပ်ထားတာကိုဇူလိုင်လပထမအပတ်မှာပဲကြေးရွာသားတွေကတူဖို့တွေ့ခဲ့ရတယ်လို့ပြောပါရယ်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကပါတီဥက္ကဋ္ဌဦးကျော်မျိုးမင်းနဲ့အတူ3ဦးဟာအစည်းအဝေးတစ်ခုကနေအပြန်ပေါ်ခီးကြေးရွာအနားမှာစစ်ကောင်စီစစ်ကြောင်းနဲ့တူပြီးတော့ပြစ်ခတ်ဖမ်းဆီးတာခံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်
သူကသူတို့စီဝေးပေါ့နော်ပြန်လာတာသူတို့အဲ့ဒီဒေါသကြီးဘက်ကိုသူကအငြင်းသွားသွားနေရတယ်လေသူကစီဝေးပြန်လာတာပြန်လာတဲ့ချိန်မှာပေါ့နော်ဒီသူတို့၄ယောက်ပေါ့ပြန်လာတာလက်နက်တွေလည်းပါတယ်ဒီသူတို့ရွာသားတစ်ယောက်ကပြောရဲတဲ့ဒီစစ်ကြောင်ဆက်လာတယ်လို့ကြားတယ်ပေါ့နော်မသွားသေးနဲ့အောင်မပြန်သေးနဲ့ပြောဒါပေမဲ့သူ့မျိုးမရဟုတ်ကဲ့လို့တော့ပြောလိုက်တယ်ပြောပြီးသူကထွက်လာတာပြန်ပြီးတော့အဲ့ချိန်ကြီးပြန်ထွက်လာတာပေါ့နော်ပြန်ထွက်လာတဲ့ချိန်မှာသူတို့အဖမ်းခံလိုက်ရတယ်ဖမ်းခံရချိန်မှာသူတို့ကဒီပြစ်ခတ်ပြီးဖမ်းတယ်ပေါ့နော
်သူတို့ဖမ်းဆီးခံရတဲ့အချိန်မှာဒေသခံကြေးရွာသားတူလည်းပါပြီးတော့အဲ့ဒီကြေးရွာသားကထွက်ပြေးလွတ်မြောက်လာတဲ့အတွက်စစ်တပ်ကဖမ်းဆီးတာခံခဲ့ရတယ်ဆိုတာကိုပြန်ပြောနိုင်တာလို့ဒေသခံတူကပြောပါတယ် NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့အာနာသိန်းချိန်ကစပြီးတော့ NLD အဖွဲ့ဝင်32ဦးသေဆုံးခဲ့တယ်လို့သိရပါတယ် NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ NLD ရဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ